ရင်းအားလေးဆိုင်ရာကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေအတွက်ဗြိတိန်နိုင်ငံကစတလင်ပေါင်89တန်ထပ်မံပေးအပ်မယ်လို့တင်းကြွေနေမှာပဲကြေညာလိုက်ပြီးဒါဟာဆိုရင်2019ခုနှစ်ဩဂုတ်လရိုဟင်ဂျာပြည်ပခါစတင်ပြီးနောက်ပိုင်းဗြိတိန်ရဲ့ထောက်ပံ့မှုကစတလင်ပေါင်226တန်ထိရှိသွားပြီဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဗြိတိန်ကနောက်ထပ်ရန်ပုံငွေထပ်မံပေးအပ်မယ်အကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာဗြိတိန်သံအမတ်ကြီးရောဘတ်ချက်တရွန်ဒစ်စင်နဲ့ဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးဌာနအကြီးအကဲဂျူဒစ်ဟာဗီတို့ကတင်းင်းကနေနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အခုထောက်ပံ့မယ့်ရန်ပုံငွေကတော့ဆန်းနဲ့ရိတ်ခါကျန်းမာရေးဆောက်ရှောက်မှုတောက်သုံးရေးတကူရေးတန်ရှင်ရေးနောက်လိမ့်ပိုင်းဆိုင်ရာခြိပါစော်ကားခံရသူများကိုဆောက်ရှောက်မှုနဲ့နှစ်သိမ့်ဆွေးနွေးရေးဘေးဒဏ်ခံရလွယ်သူတွေအတွက်အကာအကွယ်ပေးရဖို့မှာအသုံးပြုမှာဖြစ်ပါတယ်။ဒါပြင်ရိုဟင်ဂျာပြည်ပခါကြောင့်ရက်ခတ်ခံရတဲ့ဒေသခံအတိုင်းဝိုင်းနေရှိရာကောက်ဆက်ပစ္စည်းခရိုင်တွင်စီးပွားရေးနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ခံရမှုရောပါတက်တာကြီးအတွက်လဲစတလင်ပေါင်ဝင်တန်20ပံပိုးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ကပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြရတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်ချီရှိနေပြီးဌာနပြန်ရေးကလည်းမကြီးရသေးပါဘူး။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှန်မပြုသေးတဲ့အပြင်နိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးတာကရိုဟင်ဂျာတွေထိုင်းပြန်ရေးအတွက်အဓိကအဟံအတားတစ်ခုဖြစ်နေပါတယ်။